ဒေါက်တာလာကျော်စောခင်ဗျာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဘယ်လိုမြင်သလဲခင်ဗျာ
အဲ့ဒီဆိုရအနေနဲ့ကလည်းလောကကံရတဲ့တွေကအနှစ်၄၅60ဆူထားတဲ့အမိုက်ပုံကြီးတွေကလောကတော့လောကကံရတာတွေလည်းခက်ခဲကောင်းခက်ခဲနိုင်ပါတယ်ဒါ ው လဲလူလူကသဘောပေါက်ပုံတော့ရတယ်ဒါမဲ့ NLD အစိုးရအနေနဲ့လုံရင်းကန်ရင်းကနေမိမိအမားတွေကိုတဖြည်းဖြည်းမြင်ပြီးတဖြည်းဖြည်းပြင်ဖို့တော့လိုတယ်ပြည်သူလူထုရဲ့လိုအပ်ချက်တွေကိုတတက်ပို့ပြီးတော့ကောင်းမွန်အောင်လုပ်ပေးနိုင်ဖို့လိုတယ်အဲ့လိုသာလုပ်ပေးနိုင်မယ်ဆိုလို့ရှိရင်တော့လူထုကလည်းတတ်နိုင်သမျှတော့ဒေါအောင်ဆန်းစုကြည်မျက်နှာလည်းရှိနေတာဟုတ်အဲ့တော့ဒေါအောင်ဆန်းစုကြည်ကိုဆက်လက်ပြီးတော့ထောက်ခံနိုင်လိမ့်မယ်နဲ့တူတယ်အဲ့တော့ဒေါအောင်ဆန်းစုကြည်တို့ NLD ဘက်ကလည်းတတ်မရောကိုအလိုလိုက်ပြီးဆက်ဆံနေတာတဲ့တူတဲ့ဟာတွေအတူတူတွဲလုပ်ပြီးတော့တတ်နိုင်သမျှတတ်မရောပြုပြင်ပြောင်းလဲရေးတွေကိုပါတပ်ဖြိုင်နေတဲ့တွဲပြီးလုပ်ဖို့လိုအပ်လိမ့်မယ်လို့ထင်တယ်တမရောဆွဲတဲ့ဘက်ကမပါပဲနဲ့တမရောကိုပြည်သူလူထုဘက်ကပြန်ဆွဲလာတဲ့ဘက်ကိုပူရအောင်ယူဆဖို့လုပ်ပဲထင်တယ်။နောက်တစ်ခုကလည်းဒီဆက်အာဏာရှင်စနစ်ကနေဒီမိုကရေစီကိုကူးပြောင်းတဲ့အခါမှာဒီလိုအရှုပ်အထွေးပါရင်းညာတွေအကုန်ရှိတာပဲ။ဥပမာဖိလစ်ပိုင်နိုင်ငံလိုထိုင်းလိုအင်ဒိုနီးရှားလိုဒါပေမဲ့တဖြည်းဖြည်းနဲ့တော့ဒီမိုကရေစီမျိုးစိတ်လေးတွေကိုတဖြည်းဖြည်းချသွားပြီးရင်တော့တည်တည်ငြိမ်ငြိမ်နဲ့တဖြည်းဖြည်းတက်လှမ်းနိုင်ပါလိမ့်မယ်ထင်တယ်
တော်ဆန်းစုကြည်ဆိုတာတက်လာရင်ငញ្ញိုင်းကိစ္စတွေစောလျင်ဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်တွေရှိတယ်။အခုလက်ရှိအခြေအနေမှာတော့အခုညှော်မှန်းတယ်လို့တိုးတက်မှုမရှိတာ။အစိုးရဘက်ကအားနေကြလားဒါမှမဟုတ်တမရော်ဘက်ကအတာဝန်ရှိတာလားတိုင်းသားအဖွဲ့အစည်းတွေတရားတချို့ကကောင်းပြီတချို့ကဆိုးနေတာလား။အဲ့ဒါလေးကျွန်တော်ပြောပြပါလားခင်ဗျ။ဟ
ိုဗမာပြည်ရဲ့နိုင်ငံရေးမှာအဓိကအခရာကြတာဗမာတမရော်ပဲ။အဲ့တော့ဗမာတမရော်ကသူကိုယ်တိုင်ကပြုပြင်ပြောင်းလဲဖို့လိုပြီလို့ဆိုပြီးတော့ပြုပြင်ပြောင်းလဲပေးလို့ဒီအဆင့်ရောက်လာတာဒါပေမဲ့သူပြုပြင်ပြောင်းလဲချင်တာကသူကအပေါ်ယံသရဏနာပြုပြင်ပြောင်းလဲချင်တာဖြစ်တယ်တကယ်အနှစ်သာရအရာသူကင်ထားတဲ့နိုင်ငံရေးအာဏာစီးပွားရေးအာဏာအဲ့ဒီအာဏာတွေကိုလျှော့ပေးဖို့သူမစင်စားဘူးဒါကြောင့်မို့ပြည်တွင်းစစ်ရက်မရက်ဆိုတာဘမတမရောမှာပဲမူတည်တယ်။ဒေါအောင်ဆန်းစုကြည်ပေါ်မှာလည်းမူတည်ဘူး။ NLD အစိုးရပေါ်မှာလည်းမတူဘူး။ဂျန်နဲ့လက်နက်ကိုင်အဖွဲ့အစည်းများပေါ်မှာလည်းမမူတည်ဘူး။ဒီဘမတမရောကသူကအင်အားလည်းအကြီးဆုံးဖြစ်တယ်။အဲ့တော့သူ့အနေနဲ့တကယ်ကိုစိတ်စေနာရိုးရင်စိတ်စေနာမှန်ရင်ပြည်တွင်းညံ့ရရမှာပဲ။သူကသူရရှိထားတဲ့ဒီနိုင်ငံရေးအကျိုးစီးပွားစီးပွားရေးအကျိုးစီးပွားနော်။အဲ့ဒီဟာတွေကိုတခြားလူနဲ့ဝေမျှပြီးမယူနိုင်သေးသမျှပြည်တွင်းငြိမ်းချမ်းရေးရဖို့ဆိုတာမလွယ်သေးဘူးအဲ့ဒါကြောင့်မို့ခုနကကျွန်မပြောတာလေတတ်မရောပြုပြင်ပြောင်းလဲရေးကိုပါဒီ NLD အစိုးရစ조사တင်နေဆိုတာဒါပဲ
ဒီပိုင်းထဲမှာတိုင်းသားအုပ်စုအတွင်းကိုကြည့်မယ်ဆိုရင်သဘောထားတရားလည်းတစ်ခါလေတူလာလိုက်တစ်ခါလေကွဲသွားရင်လက်ရှိအခြေအနေကမှာတိုင်းသားအဖွဲ့တွေကြားထဲမှာလည်းညှဉ်းညွတ်မှုတိတ်မရှိလို့မြင်ရတယ်ငြိမ်းချမ်းနဲ့ပတ်သက်တဲ့သူတို့အမြင်တွေအဲ့လိုကွဲနေကြတာဘာကြောင့်လို့ထင်လဲခင်ဗျာ
အဲ့ဒါကဟိုတပ်မတော်ပေါ်မှာထားတဲ့ယုံကြည်ချက်ပဲအဲ့ဒီယုံကြည်မှုကိုသူတို့ကောင်းကောင်းမတည်ဆောက်နိုင်တော့ဥမာခင်ဗျတပ်မတော်ကိုယ်တိုင်ကလည်းအဲ့ဒီလက်နက်ကင်အဖွဲ့အစည်းတွေအားလုံးကိုသူတညီတည်းထားတာမဟုတ်ဘူးသူတို့ရည်ရွယ်ချက်ကအဲ့ဒီအဖွဲ့တွေကွဲသွားအောင်လုပ်ပြီးမှအဲ့ဒါအတဖွဲ့ချင်းကိုလည်းခေါင်းဆောင်နဲ့အောက်ချင်းနဲ့ကွဲသွားအောင်အကုန်လျှောက်လုပ်နေတာတပ်မတော်ပေါ်မှာယုံကြည်စိတ်ချတဲ့အဖွဲ့တွေကတမျိုးပြောမယ်မယုံကြည်တဲ့လူတွေကတမျိုးပြောမယ်ဒါမျိုးတွေကပြဿနာတွေတက်နေတာအဲ့တော့သူတို့တောင်းဆိုနေတဲ့နိုင်ငံရေးအရာအာမခံချက်တစုံတစ်ခုဖြစ်အောင်လုပ်ပေးမယ်ဆိုလို့ရှိရင်တဖြည်းဖြည်းညီညွတ်သွားနိုင်ပါတယ်တမရော်ရဲ့စကားအခုတမျိုးပြောလိုက်ခင်ဗျစဉ်းစားကြည့်အကုန်လုံးပါမယ်လဲပြောလိုက်ဟိုလူနဲ့စကားမပြောနိုင်ဘူးပြောဒီလူနဲ့စကားမပြောနိုင်ဘူးပြောဒါမျိုးတွေကသူတို့လူကြီးတံမဲနဲ့စကားမတီးတာတွေကအခုမှမဟုတ်ဘူးလေခင်ဗျနာဝတာတို့နာဖာတို့ဟိုပြောရရင်တော့ဟိုမဆလာခစ်ကြရပါပဲအဲ့တော့ဓာရီကိုအချင်းချင်းခန်းလာခဲ့ရတဲ့ဒီလူမျိုးစုလက်နက်ကိုင်အဖွဲ့တွေကဘလို့လို့ယုံပါလေခင်ဗျအဲ့ဒီအရှင်ကြောင့်စကားနည်းနည်းမှားလိုက်ရင်အဲ့ဒီအကြနဲ့ကောင်းရင်စကားနည်းနည်းမှားလိုက်အကြနဲ့ကောင်းရင်အဲ့ဒါပြဿနာတွေတက်နေတာပဲခမရအခုကာချုပ်ပြောပြောနေတဲ့အဲ့သူတို့တတ်မရုံမူ6ချက်ဆိုတော့လက်နက်ကိုင်အဖွဲ့စည်းတွေကလည်းပြန်ပြောတာပဲလေကျွန်တော်တို့တတ်မရုံမူ6ချက်အတိုင်းလိုက်ရမယ်ဆိုရင်တတ်မရုံကလည်းဒီမူအတိုင်းလိုက်ဒီမူအတိုင်းလိုက်ရင်ကျွန်တော်တို့လိုက်ကြမယ်ဆိုတော့အဲ့လိုကြတော့မဟုတ်ဘူးသူကအဓိကဟိုတနေ့ကလည်းဟိုတိုင်းရင်းသားကောင်းဆောင်တယောက်ပြောသွားတာရှိတယ်ဗျ nainga yee zwoe ma di tamro ne di le ne kai phwe si ri ne aturu thai mi swe nwe de kha ma dan du yi du mu shi ya me so ra a mman me tharu sait the ma di le ne kai taw lai tama ri ma byo ne nainga yee khong saung ni ko le tharu dan du le lo ma tin mu ta nainga lo nga ro kae tha da nga ro kae tin shin ni tharu elite de bo bya ဘမပြည့်ရဲ့အခွင့်အထူးကလူရန်းစားတွေအဖြစ်အမြဲဝင်နေတာအဲ့စိတ်ဓာတ်နဲ့ဆွေးနွေးနေလို့ကတော့ဒီပြည်တွင်းညီညာရေးမရနိုင်ဘူးကိုကမောင်ဆို
မြန်မာပြည်ရဲ့အနာဂတ်ဘယ်လိုမြင်သလဲခင်ဗ
ျကျွန်မကတော့ဘမပြည့်ရဲ့အနာဂတ်ကိုအကောင်းမဲ့မြင်ပါတယ်အဲသတိထားပြီးတော့အကောင်းမြင်တာပေါ့နော်အခုခေတ်ကာလရဲ့သတင်းကွန်ရဲ့အဲသတင်းနည်းပညာတွေသတင်းမီဒီယာခေတ်ရောက်လာတဲ့အောက်မှာအပြောနဲ့အလုံးညီမညီဆိုတာလူတို့ကချက်ချင်းမြင်လို့ရတဲ့ကိစ္စပဲကမြနိုင်ငံရေးသမားပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဘယ်သူမှကိုအကျိုးအတွက်လုပ်တယ်လို့မပြောဘူးအများအကျိုးအတွက်လုပ်တယ်လို့ပဲပြောတာအဲ့ဒီဟာနဲ့ကန့်ညီမညီဆိုတာလူတို့ကအများအားစောင့်ကြည့်လို့ရတယ်အကဲခတ်လို့ရတယ်အဲ့တော့အဲ့လိုကာလမျိုးမှာလူတို့အတွက်တကယ်အလုံးလုံးမဲ့နိုင်ငံရေးသမားတွေတဖြည်းဖြည်းပေါ်လာနိုင်တယ်လို့ပြင်တယ်အနာရှင်စနစ်ကဒီမိုကရေစီလမ်းကိုပြောင်းတဲ့အခါမှာအနိုင်အမြင့်အတက်အကျအကုန်ရှိနိုင်ပါတယ်သို့တော်လည်းဘာပဲဖြစ်ဖြစ်တော့လူတွေကဒီမိုကရေစီအစိုးရတရားအောင်မှာနေရတဲ့အရာသာကိုပြီးထားပြီးဒီဟာကိုသူတို့အဆုံးရှုံးခံတော့မှာမဟုတ်ဘူးဒီကနေပြီးတော့သူတို့ဆက်လျှောက်ဖို့ပဲကြိုးစားမှာပဲဘေးကိုရောက်အောင်ဘေးကိုချော်အောင်နောက်ကိုဆုံးအောင်ဘယ်သူပဲလှုပ်လို့ပြည်သူလူထုကတော့ဒါကိုရှေ့ပဲတွန်းတင်သွားမှာပဲဒါကြောင့်မို့ကျွန်မအကောင်းဘက်ကကြီးရှိပဲလို့ကျွန်မပြောတာပါ